Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါသောရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ VOE မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်မေလ2ရက်နေ့စနေနေ့ညနေခင်းစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16925တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်သောရရှင်များရှင်လန်းချမ်းမြေ့ကြပါစေရှင်ကျွန်မသင်္ကီထိုက်ပါ
ကျွန်မဆုမြတ်ပါပါရှင်ပြင်းထန်တဲ့မြင်းငရင်လှုပ်ခတ်ခဲ့တာသတင်းတစ်ပတ်ရှိသွားပြီဖြစ်တဲ့ဤဘောမှာဝေးလံတဲ့ဒေသတွေစီကိုအခုထိအကူအညီတွေမရောက်နိုင်သေးပဲဖြစ်နေပါဗျ။ UK အတွက်စတုတ္ထမြောက်အင်ရှေ့ဆန်မင်းသမီးလေးကိုဒီကနေ့စနေနေ့မှာမွေးဖွားခဲ့ပါဗျ။ဒီလိုထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုတော့အခုညဝေးအောင်နဲ့အတူညညာပေးပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့အဝပြေသွေးစည်းညီညွတ်ရေးအဖွဲ့ဌာနချုပ်မှကျင်းပနေတဲ့တိုင်းရင်းသားတွေရဲ့ထိတ်သိမ်းညီလာခံမှဒီကနေ့ဘာတွေဆွေးနွေးကြလဲဆိုတာကိုကြားကြရဖို့ရှိပါတယ်။
မနေ့တော့လည်းဒီနေ့တော့အဓိကဒီအဖွဲ့တန်းရဲ့အကြံပြုချက်စာတမ်းတွေကိုပဲအမြင်ပေါ့နော်အဲ့လိုတင်ကြပါတယ်ခုအချိန်လေးနဲ့ပတ်သက်ပြီးတော့ဆက်လက်ဆောင်ပ
ါအပြည့်စုံကိုတော့မကြခင်မှာနားဆင်ချင်ရပါမယ်ရှင်ဒီနောက်မှာတော့လွတ်တော်ဥက္ကဋ္ဌသူရဥရွှေမန်းရဲ့ American ခရီးစဉ်နဲ့မြန်မာသတင်းလွတ်လပ်ခွင့်ခြေအနေတို့ကိုနားဆင်ချင်ရဖို့ရှိသလိုနိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒါရီမတိုင်ငယ်ခုရေစုံတော့ထိတ်တန့်ရောက်သတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုညံဝင်းအောင်တို့ကကြီးညာပေးကြပါအောင်ရှင်
နီဘောနိုင်ငံမှာအင်အားပြည့်မြေငရင်ကြီးလှုပ်ခတ်ခဲ့တာသတင်းတစ်ပတ်ကြာလာတဲ့အထိဝေးလံခေါင်ဖျားတဲ့နေရာတွေစီကူညီကယ်ဆယ်ရေးတွေမရောက်နိုင်ပဲဖြစ်နေပါဗျ။နီဘောတနိုင်ငံလုံးနီဘာကျေကျေပြန့်ပြန့်အပြည့်အစည်းတွေဖြစ်ခဲ့တဲ့မြေငရင်တွေမှာလူပေါင်း 6,600 ထဲမနည်းသေဆုံးခဲ့တယ်လို့ဒီကနေ့သတင်းတစ်ပတ်ပြည့်ချိန်မှာနီဘောရဲတပ်ဖွဲ့ကပြောပါတယ်။ 14,000 ထဲမနည်းလဲဒဏ်ရာတွေရရှိခဲ့ပြီးတော့ထောင်ပေါင်းများစွာဟာလည်းပျောက်ဆုံးနေဆဲဖြစ်ပါတယ်။နှစ်ပေါင်း80အတွင်းနီပေါ်မှာအဆိုးဆုံးဖြစ်တဲ့မြေငရင်အတွင်းအပြက်အစည်းပုံတွေအောက်မှာပိတ်မိနေနိုင်တဲ့သူတွေကိုဆက်လက်ရှာဖွေနေကြပြီးမြေသတင်းတစ်ပတ်ကြာလာချိန်မှာတော့အသက်ရှင်ရဲ့ကယ်ဆယ်နိုင်မဲ့မျှော်လင့်ချက်တွေဟာလည်းလျော့နည်းလာနေပါတယ်။နိုင်ငံတကာကူညီကယ်ဆယ်ရေးတွေရောက်ရှိနေပြီးမြေနီပေါ်အစိုးရရဲ့ညှိနှိုင်းဆောင်ရွက်မှုဘိုင်းမှာအားနည်းနေတဲ့အတွက်လိုအပ်တဲ့နေရာတွေစီကိုအကူအညီတွေမရောက်နိုင်သေးတာလို့အဲ့ဒီမှာရှိတဲ့သတင်းတောက်တွေကပြောကြပါတယ်။9.8% ပြင်းအားနဲ့လှုပ်ခတ်ခဲ့တဲ့ငရင်ကြောင့်နေအိမ်တွေအလုံးနီးပါးပြိုပြက်ပျက်စီးသွားတဲ့ရွာတွေမှာလူတွေဟာဖြစ်တယ်လို့တဲထိုးပြီးတော့နေနေကြရပါတယ်။လူဦးရေ28တန်းရှိတဲ့နီပေါ်နိုင်ငံမှာငရင်တန်းကို8တန်းလောက်ခံခဲ့ကြရပြီးတော့လူပေါင်း2တန်းထက်မနည်းအတွက်နောက်ထပ်3လလောက်အထိယာယီတဲတွေတောက်ရည်တန်းအစားအစာနဲ့ဆေးဝါးလိုအပ်မှုတွေရှိနိုင်တယ်လို့ကုလသမဂ္ဂကပြောထားပါတယ်ရှင်။
အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီဟာဒီကနေ့မှာသီရိလင်္ကာနိုင်ငံကိုရောက်ရှိနေပြီးသီရိလင်္ကာသမ္မတမာတီပါလာသီရိဆာနာနဲ့ရောဝင်ကြီးချုပ်ရာနေဝစ်မီဆင်ဟာတို့နဲ့ပါတွေ့ဆုံခဲ့ပါတယ်ဒါဟာဆယ်စုနှစ်တစ်ခုအတွင်းအမေရိကန်နိုင်ငံသားဝင်ကြီးတို့ရဲ့ပထမဦးဆုံးအကြိမ်ခရီးစဉ်လည်းဖြစ်ပါတယ်သူတို့ဆွေးနွေးပွဲတွေအတွင်းသီရိလင်္ကာနိုင်ငံရဲ့ဒီမိုကရေစီပြည်ရင်ပြောင်းလဲရေးနဲ့နှစ်နိုင်ငံဆက်ဆံရေးတွေကိုအဓိကထားဆွေးနွေးခဲ့ကြတာပါအမေရိကန်ပြည်ထောင်စုဟာအိန္ဒိယသမုဒ္ဒရာရဲ့မဟာဗျူဟာအရေးကြီးတဲ့ကျွန်းနိုင်ငံဖြစ်တဲ့သီရိလင်္ကာနိုင်ငံနဲ့ဆက်ဆံရေးကောင်းမွန်အောင်ပြန်လည်ထူထောင်သွားဖို့လိုလားပြီးနှစ်နိုင်ငံပုံမှန်ဆွေးနွေးပွဲတွေပြန်လုပ်သွားမယ်လို့ဂျွန်ကယ်ရီကပြောပါတယ်။သမရဟောင်းမဟိန္ဒာရာဂျပက္စေရဲ့အရင်သီရိလင်္ကာအစိုးရနဲ့အမေရိကန်ပြည်ထောင်စုတို့ဟာလူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့နှစ်ပေါင်းတော်ကြာဆက်ဆံရေးအဆင်မပြေဖြစ်ခဲ့တာပါလူအခွင့်အရေးကိစ္စတွေပေါ်ခြေခံပြီးအနောက်နိုင်ငံတွေနဲ့အဆင်မပြေဖြစ်နေခြင်းမှာရာဂျပက္စေရဲ့အစိုးရဟာတရုတ်အစိုးရနဲ့ပူးပြီးနှိစက်ခဲ့ပါတယ်
အမေရိကန်အတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်စနေနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ VOA ကကြေညာနေပါတယ်ရှင်UK ရဲ့ဒုတိယမြောက်အင်ရှေ့မင်းသားဝီလျံနဲ့ဇနီးကက်သရင်းမစ်လ်တန်တို့ကဒီကနေ့စနေနေ့မှာသမီးလေးဖွားမြင်ခဲ့ပါတယ်။ Cambridge မြို့သားကတော့ကက်သရင်းကနေ UK ရဲ့စတုတ္ထမြောက်အင်ရှေ့ဆန်ဖြစ်မဲ့သမီးလေးကိုရှစ်ပေါင်၃အောင်စားနဲ့မွေးဖွားခဲ့တယ်လို့ကန်စင်တန်နန်းတော်ကနေသတင်းထုတ်ပြန်ခဲ့ပါတယ်။ကလေးရောမိခင်မှာကျန်းမာတယ်လို့ကြေညာချက်ထဲမှာဖော်ပြပါတယ်။မင်းသမီးလေးရဲ့နာမည်ကိုတော့ထုတ်ပြန်ခြင်းမရှိသေးပါဘူး။မင်းသားဝီလျံနဲ့ကက်သရင်းတို့ရဲ့ပထမသားဦးလေးမင်းသားဂျော့ချ်ကိုမွေးဖွားခဲ့တဲ့ဒီလန်ဒန်မြို့တော်ကစိန့်မယ်ရီဆေးရုံရဲ့လင်ဒိုဆောင်မှာပဲဒုတိယသမီးလေးကိုမွေးဖွားခဲ့တာဖြစ်ပါတယ်။ဒေသစံတော်ချိန်မနေ့6နာရီမှာမင်းသားဝီလျံနဲ့အတူကက်သရင်းဟာလင်ဒိုဆောင်ကိုရောက်ရှိလာခဲ့ပြီးတော့ မနေ့၈နာရီ34မိနစ်မှာမီးဖွားခဲ့တယ်လို့နန်းတော်ကပြောပါတယ်။ပြည်မကြီးအဲလီဇဘက်နဲ့ကျင်းရတော်အက်ဒင်ဘရာမြို့သားကြီးဝေလမင်းသားချားလ်စ်နဲ့ဇနီးသည်ကွန်ဝဲလ်မြို့သားကတော့တခါမင်းသားဟယ်ရီတို့အားလုံးဟာမင်္ဂလာသတင်းအတွက်ကိုဝမ်းမြောက်နေကြတယ်လို့ကင်ဆင်တန်နန်းတော်ကကြေညာပါတယ်။ UK ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ကလည်းကမ်ဘရစ်မြို့သားနဲ့မြို့သားကတော်တို့ကနေမင်းသမီးလေးမွေးဖွားတဲ့အတွက်သူတို့အစားအင်မတန်မှဝမ်းသာတယ်လို့ Twitter လူမှုကွန်ရက်ပေါ်ကနေပြီးတော့ဖော်ပြခဲ့ပါတယ်။အင်ရှစ်မင်းသား Charles, မင်းသား William, မင်းသား George ပြီးရင်အခုဖွားမြင်တဲ့မင်းသမီးလေးဟာ UK ရဲ့စတုတ္ထမြောက်အင်ရှစ်ဇန်ဖြစ်ပါတယ်။ Catherine Middleton မွေးဖွားရဲ့မတိုင်ခင်တဲကနေပြီးတော့ဒီနိုင်ငံတကာကသတင်းတောက်တွေနဲ့တော်ဝင်မိသားစုကိုထောက်ခံသူတွေဟာ St. Mary's ရှေးယုံရှိမှကြိုတင်ပြီးတော့စောင့်နေကြကြပါတယ်ရှင်။
ရဲရီကြောင့် Frederick Gray ဆိုသူလူမဲတူဦးသေးဆုံးခဲ့ရပြီးနောက်ပိုင်းညမထွက်ရအမိတ်ထုတ်ပြန်လာတဲ့ American ပြည်တော်စုအရှိတ်ဘက်ချမ်း Baltimore မြို့မှာအဲ့ဒီညမထွက်ရကာဖျူအမိတ်ကိုချိုးဖောက်မှုနဲ့တောက်ကြနေညာတုံးကလူတချို့ကိုရဲကဖမ်းဆီးခဲ့ပါတယ်ရဲရီကဖမ်းဆီးစဉ်လေဝင်းယိုးချိုးပြီးသေဆုံးသွားရတဲ့ Gray အမှုနဲ့ပတ်သက်လို့ရာဇဝမှုမြောက်သူရဲရာရှိ6ဦးကိုအစိုးရရှိနေတွေကတရားစွဲထားပါတယ်ရဲရီကိုအခုလိုတရားစွဲလိုက်ပြီးနောက်ညမထွက်ရအမိတ်ချိုးဖောက်ပြီးလမ်းပေါ်ထွက်လာကြသူတွေကိုဖမ်းဆီးခဲ့တာပါရာဇဝမှုနဲ့တရားစွဲခံရတဲ့ရဲရာရှိ6ဦးထဲမှာလူမဲ3ဦးနဲ့လူပြူ3ဦးဖြစ်ပြီးအမျိုးသား5ဦးနဲ့အမျိုးသမီး2ဦးပါဝင်တာဖြစ်ပါတယ်အဲ့ဒီရဲရာရှိ6ဦးကိုတောက်ကြနေကဖမ်းခဲ့ပေမဲ့ခံဝန်ကျင်းနဲ့နောက်ပိုင်းမှာပြန်လွှတ်ခဲ့ပါတယ
်ပွဲစည်းပွဲကောင်းလက်ဝဲပွဲတစ်ခုဖြစ်မယ်လို့လူပြောများနေကြတဲ့ Floyd Mayweather နဲ့ Manny Pacquiao တို့ရဲ့ဒီ Welterweight Dan Boxing Champion လူပွဲကိုဒီကနေ့စနေနေ့ညပိုင်းမှာ Las Vegas မြို့မှာကျင်းပမှာဖြစ်ပါတယ်အသက်38နှစ်အရွယ်မေဝေသာဟာခြေစားပွဲပေါင်း48ပွဲမှာတပွဲမှရှုံးပွဲမရှိခဲ့သလိုဖိလစ်ပိုင်လူမျိုးအသက်36နှစ်အရွယ်ပက်ကယောင်ဟာလည်းခြေစားပွဲပေါင်း64ပွဲမှာ58ပွဲအနိုင်ရထားပူးသူဖြစ်ပါတယ်ဖလော့ဒ်မေဝေသာဟာဒီမတူညီတဲ့ဝိတ်တန်း5မျိုးအတွက်ကပ်ဘာချန်ပီယံဆုတွေကိုအနိုင်ရထားပါတယ်မန်နီပက်ကယောင်ဟာလည်းမတူညီတဲ့ဝိတ်တန်း6မျိုးအတွက်ကိုကပ်ဘာချန်ပီယံဆုတွေရရှိထားပြီးတော့ဒီကိပွဲမှာအနိုင်ရသူဟာဒီလက်ဝဲလောကမှာအကောင်းဆုံးလက်ဝဲတပါအဖြစ်နဲ့မှတ်တမ်းတင်ခံရမှာဖြစ်ပါတယ်။အားကစားစိတ်ဝင်စားသူတွေကြားမှာရောစိတ်ဝင်စားသူတွေကြားမှာပါဆွေးနွေးစရာဖြစ်လောက်အောင်ကိုဒီစိတ်ဝင်စားမှုရနေတဲ့ဒီလက်ဝဲပွဲကနေပြီးတော့စုစုပေါင်းဒေါ်လာတန်ပေါင်း400လောက်ဝင်ငွေရမယ်လို့ခန့်မှန်းထားကြပြီးတော့ဒါဟာဒီလက်ဝဲပွဲတစ်ခုအတွက်ကိုစီးပွားရေးအကျိုးအမြတ်အများဆုံးဖြစ်ပါတယ်။ Las Vegas MGM Hotel မှာကျင်းပမယ့်ပွဲအတွက်လက်မှတ်တွေစာရောင်းပြီးတော့မိနစ်ပိုင်းအတွင်းမှာပဲကုန်သွားခဲ့ပါတယ်။Floyd Mayweather ရဲ့နဲ့ဒီ Manny Pacquiao တို့အနေနဲ့လည်းဒီပွဲကိုထိုးသက်ကြတဲ့အတွက်သူတို့နှစ်ယောက်ပေါင်းဒေါ်လာတန်း300ဝင်ငွေရကြမှာဖြစ်ပါတယ် Pacquiao ကိုအားပေးတဲ့အနေနဲ့ဒီဖိလစ်ပိုင်နိုင်ငံမနီလာမြို့တော်ကကိမ့်မုတ်ဆိုင်တစ်ခုကသူနဲ့အရွယ်အစားစင်တူပုံတူကိမ့်မုတ်ကြီးတစ်ခုကိုဖုတ်ထားပါတယ်ဖိလစ်ပိုင်မှာနိုင်ငံကုန်ဆောင်အဖြစ်သဘောထားကြတဲ့ Pacquiao ရဲ့လက်ဝဲပွဲကိုလူအများအခမဲ့ကြီးနိုင်ကြအောင်လို့အားကစားရုံတွေပန်းချံတွေမှာပိတ်ကားကြီးတွေနဲ့ပြသဖို့စီစဉ်ထားကြပါတယ်ရှင်
ထိတ်တဲရောက်တဲ့နေ့ကိုမဆုမြတ်မုံနဲ့ကိုညံဝင်းအောင်တို့ချီညာပေးခဲ့တာဖြစ်ပါရဲ့ရှင်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေကိုထုတ်လွှင့်ပေးခြင်းပါတယ်ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်မှကျင်းပနေတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထိတ်တီးခေါင်းဆောင်တွေရဲ့တိုင်းရင်းသားညီလာခံဒုတိယနေ့မှာတော့တက်ရောက်လာတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အသီးသီးရဲ့တနိုင်ငံလုံးဆိုင်ရာအပြစ်ခံရက်စဲရေးနဲ့ငြိမ်းချမ်းရေးဆိုင်ရာအကြံပြုချက်စရန်တွေကိုအဓိကတင်သွင်းကြတယ်လို့သိရပါတယ်။တိုင်းဒေသနဲ့ကင်တိုးရဲ့ထိတ်တိညီလာခံဆွေးနွေးမှုတွေကနေငြိမ်းချမ်းရေးရလဒ်တွေထွက်ပေါ်လာမယ်လို့လည်းယုံကြည်မျှော်လင့်ထားကြပါတယ်။အခုလိုငြိမ်းချမ်းရေးအတွက်တိုင်းသားညီလာခံကျင်းပနေခြင်းနဲ့တပြိုင်တည်းတိုင်းရင်းဒေသတချို့မှာတိုက်ပွဲတွေကတော့အဆက်ပြီးဖြစ်နေသေးပါ။အခြေအနေအသေးစိတ်ကိုတော့မတ်ဆွန်မွန်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ2015ခုနှစ်မေလ1ရက်နေ့မနက်ပိုင်းကစတင်ခဲ့တဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ဌာနချုပ်ပန်ဆန်းမှာ6ရက်ကြာကျင်းပမယ့်တိုင်းရင်းသားထိပ်သီးခေါင်းဆောင်တွေရဲ့မျက်နှာစုံကြည့်တိုင်းရင်းသားညီလာခံဒုတိယမြောက်နေ့မေလ2ရက်နေ့မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ရဲ့တနိုင်ငံလုံးအပြစ်ရရေးနဲ့ငြိမ်းချမ်းရေးဆိုင်ရာအကြံပြုစာတမ်းတွေကိုအသီးသီးတင်သွင်းခဲ့ကြပါတယ်ဒီကနေ့ကျင်းပတဲ့တိုင်းရင်းသားညီလာခံမှာဆွေးနွေးခဲ့ကြတဲ့အခြေအနေနဲ့ကိုကံလက်နက်ကိုင်တပ်ဖွဲ့ဘက်ကတင်သွင်းအကြံပြုခဲ့တဲ့အစီရင်ခံစာနဲ့ပတ်သက်ပြီးတော့ကိုကံလက်နက်ကိုင်တပ်ဖွဲ့ MNDAA ရဲ့ပြောခွင့်ရဦးထွန်းမြလင်းက VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။မနေ့တော့ကနေဒီနေ့တော့အဓိကဒီအဖွဲ့တိုင်းရဲ့အကြံပြုချက်စာတမ်းတွေကိုပဲအမြင်ပေါ့နော်အဲ့လိုတင်ကြပါတယ်ခုအခြေအနေနဲ့ပတ်သက်ပြီးတော့ဆက်လက်ဆောင်ပါကျွန်တော်မှတ်မိတော့အားလုံးဒီတနင်္ဂနွေလုံးအပြစ်ခတ်ရက်စဲရေးဖို့ 也比如年前一对也一路啊这个啊的差别所以你我不啊这样比较大不对
大英那提的你那个案例年年一做下来的包头拿来买路嘞大英那刚到你不个用金票领家吧的路过干这个票吧的
阿龙面那送你说了没领他吧的这个才能让他的苦都要嘛吧的你那看的比如嘛the news press to good low low shin ma tane a jan ti ma ba ti ka ro di chano ti da le phit ni le phit sin le ri ye a chi ni ye pi ro ngain chan phu twa ko di chano ye na ku kre ga swai kan tha le hwa ba be tane gan long a ni ne tai yan da ni ku phwe si di lo la de a che le di bo no a long tu ni ya tui ya ba a da di glo le twai pi ro pyu lo ja yan kaung ma le so da le ba အဲ့ဒါလေးပါလာတော့ကျွန်တော်မမှီပါဘူး။တော်တော်များများတော့အဲ့ဒီဒီပခါတွေကိုတော့ကြက်တန်တန်နေလို့တော့အားလုံးဟိုလိုအကြံပြုထားတာတွေ့ရပါတယ်
။အခုလက်ရှိဝါပြည်ပန်ဆန်းမှာကျင်းပနေတဲ့တိုင်းရင်းသားညီလာခံမှာမြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်အဖွဲ့ MNDAA ကိုကန့်တက်ကစစ်ဦးစီးချုပ်ဒုတိယစစ်ဦးစီးချုပ်နဲ့ပြောခွင့်ရဦးထွန်းမြတ်လင်းတို့တက်ရောက်နေကြချိန်မှာပဲကိုကန့်ဒေသဘက်မှာတော့မြန်မာအစိုးရတပ်နဲ့ကိုကန့်တက်တို့ကြားတိုက်ပွဲတွေဟာဆက်ဖြစ်ပွားနေပြီးစစ်ရေးကတင်းမာနေပါတယ်လို့ကိုကန့်တက်ဘက်ကပြောပါတယ်။
ကျွန်တော်ဦးစီးချုပ်တက်ပါတယ်ပြီးတော့သူတွေကဦးစီးချုပ်တက်ပါတယ်ကျွန်တော်တက်ပါတယ်တို့လက်နဲ့ကြီးနေတော့နေတိုင်းလို့လို့ဖြစ်နေပါတယ်ဒီနေ့နည်းနည်းလေးတခုထူးဆန်းလာတာကတော့ကျွန်တော်ကြားသိတော့တော့တို့ဒီကြီးတက်လဲကျွန်တော်တို့ဒီရှေ့တန်းဖက်သခန်းဖက်နဲ့ဆရာဖက်ကိုကတ်လာတာတွေ့ရပါတယ်ပြီးတော့တန်းချက်ကကားလဲအတင့်ကားပြောတာတင်းကားငါးစီးလဲအဲ့မှာစိုင်ထားတယ်ပြောပါတယ်အဲ့လိုကြားရပါတယ်
မေလာတရက်နေ့ကနေစတင်ပြီးတော့6ရက်ကြာကျင်းပမယ်ဝါပြည်ပန်ဆန်းမြို့ရဲ့တိုင်းရင်းသားထိပ်သီးညီလာခံကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ကခေါင်းဆောင်63ဦးတက်ရောက်နေတာဖြစ်ပါတယ်။ရခိုင်တပ်မတော် AA ကချင်လွတ်မြောက်ရေးအဖွဲ့ကရင်အမျိုးသားအစည်းအရုံးရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီမိုင်းလာတပ်ဖွဲ့မွန်ပြည်သစ်ပါတီကရင်နီအမျိုးသားတိုးတက်ရေးပါတီပအိုးအမျိုးသားလွတ်မြောက်ရေးအဖွဲ့ပလောင်လွတ်မြောက်ရေးတပ်ဦးကိုကန့်တပ်ဖွဲ့ဝါပြည်သွေးစည်းညီညွတ်ရေးပါတီစတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့12ဖွဲ့ကစစ်ဦးစီးချုပ်ဒုတိယစစ်ဦးစီးချုပ်ဗိုလ်ချုပ်ဥက္ကဋ္ဌဒုဥက္ကဋ္ဌအထွေထွေအတွင်းရေးမှုစတဲ့ထိပ်သီးခေါင်းဆောင်တွေကိုယ်တိုင်တက်ရောက်ပြီးတော့တနိုင်ငံလုံးအဖြစ်ရရင်းနဲ့ငြိမ်းချမ်းရေးဆိုင်ရာကိစ္စတွေကိုတက်ရောက်ဆွေးနွေးနေကြတာဖြစ်ပါတယ်ရှင်
။မဆုမုံစူးစီးတင်ပြပေးခဲ့တာပါ။အခုကတော့လွှတ်တော်ဥက္ကဋ္ဌသူရဦးရှိမန်းရဲ့အမေရိကန်ပြည်ထောင်စုခီးစဉ်ကိုပြောပြပေးခြင်းပါတယ်။ရွေးကောက်ပွဲပြီးနောက်တက်လာမယ့်အစိုးရသည့်အတွက်ကြန့်ခိုင်ရင်းနဲ့ဖွံ့ဖြိုးရေးပါတီကရွေးချယ်မယ်ဆိုရင်တမရလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်ဖို့မျှော်လင့်ချက်ရှိတဲ့အကြောင်းဝါရှင်တန် DC မြို့တော်ကိုရောက်လာတဲ့ပြည်ထောင်စုလွှတ်တော်နှ ਾਇ ကလည်းဖြစ်ပြည်သူ့လွှတ်တော်ဥက္ကဋ္ဌလည်းဖြစ်တဲ့သူရဥရှိမန်းကပြောဆိုပါရယ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုလွှတ်တော်ပြန်ဆတာနဲ့ဆက်လက်ဆောင်ရွက်မှာဖြစ်တဲ့အကြောင်းလဲမနေ့ကဝါရှင်တန်မြို့တော်အခြေစိုက်နိုင်ငံတကာမူဝါဒရေးရာတွေကိုလေ့လာသုတေသနပြုနေတဲ့ Carnegie Endowment for International Peace အဖွဲ့ကပူရဲကမကထလို့ကျင်းပတဲ့ဆွေးနွေးပွဲမှာပြောဆိုသွားတာပါ။ဆွေးနွေးပွဲကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ကိုသိန်းထိုင်ဦးကပြောပြပေးပါအောင်ရှင်
။ဒီနေ့ကမြန်မာနိုင်ငံမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲကိုဘလောက်လွတ်လပ်လပ်မြတ်မြတ်တရားကျင်းပနိုင်မလဲဆိုပြီးနိုင်ငံတကာအစိတ်ဝင်စားနေတဲ့အချိန်မှာပဲပြည်ထောင်စုလွှတ်တော်ရဲ့နာယကကျူးလွတ်တော်ဥက္ကဋ္ဌသူရဥရှိမန်းအမေရိကန်ပြည်ထောင်စုကိုရောက်လာတာဖြစ်ပါတယ်။သူရဥရှိမန်းအနေနဲ့နောင်တက်လာမယ့်ဆိုရဖွဲ့ထဲမှာသူ့ပါတီကရွေးချယ်မယ်ဆိုရင်တပ္ပဒလောင်းအဖြစ်ဝင်ရောက်ရှင်ပြိုင်မှုဆန္ဒရှိတယ်ဆိုပြီးပြောဆိုထားတဲ့အတွက်လည်းတပ္ပဒလောင်းအဖြစ်ရှင်ပြိုင်နိုင်မှုအတွက်မျှော်လင့်ချက်ရှိပါသေးသလား။ဒီမေကွန်းကဒီနေ့အခမ်းအနားမှာအားလုံးစိတ်ဝင်စားတဲ့မေကွန်းတစ်ခုဖြစ်ခဲ့ပါတယ်။
သမ္မတရွေးချယ်မှုကိုကျွန်တော်တို့ပြည်ထောင်စုကြံ့ခိုင်တဲ့ဖွံ့ဖြိုးရေးပါတီ USDP ပါတီကဥစွာဆောင်ရွက်มาဖြစ်ပါတယ်အကယ်လို့ကျွန်တော်ကပါတီကနေပြီးတော့အမည်စင်းတင်သွင်းတာကိုပြည်သူကိုယ်စားအများဖွဲ့စည်းထားတဲ့လွှတ်တော်ကရွေးချယ်အတည်ပြုပေးမယ်ဆိုရင်တော့အစီတော်မေးတဲ့မိဂွန်တိုင်းပဲအနိုင်ငံတော်သမ္မတအတွက်မျှော်လင့်ချက်ထားမှာ
မြန်မာနိုင်ငံမှာကျင်းပမယ့်ရွေးကောက်ပွဲလွတ်လပ်မြတ်တဲ့ရွေးကောက်ပွဲတစ်ခုဖြစ်ဖို့အရေးကြီးတဲ့ဆိုတော့ပြည်သူ့လွှတ်တော်ဥက္ကဋ္ဌသူရဦးရွှေမန်းကလက်ခံပြောဆိုပါတယ်။တစ်ချိန်တည်းမှာလွတ်လပ်မြတ်ဖို့လိုအပ်တဲ့လိုအပ်ချက်တွေကိုလည်းသူကအခုလိုပြောဆိုသွားပါတယ်
။မှန်ပါတယ်။2015အထွေထွေရွေးကောက်ပွဲဟာကျွန်တော်မြန်မာနိုင်ငံအတွက်အင်တာမအရေးကြီးပါတယ်။ဒါကြောင့်ရွေးကောက်ပွဲမှာသတ်မှတ်တဲ့အချိန်ဖြစ်တဲ့နိုဘာလပထမပတ်တို့မလားခုပိုင်းမှာကျင်းပဖို့ ਨੇ ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတတဲ့ဖွင့်လင်းမြင်သာတဲ့ရွေးကောက်ပွဲတစ်ခုဖြစ်ဖို့လိုပါတယ် ဒီနေရာမှာရွေးကောက်ပွဲတရားမြတ်တာပြီးလွတ်လပ်ပြီးတရားမြတ်တာတဲ့ပွင့်လင်းမြင်တာတဲ့ရွေးကောက်ပွဲတစ်ခုဖြစ်ဖို့အတွက်အဓိကတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့အခန့်ခံတန်းမှာတည်ပါတယ်တို့နိဒူစာပဲလက်ရှိအစိုးရလက်ရှိလွတ်တော်အသီးသီးနဲ့ပြည်သူများနိုင်ငံရေးပါတီများလူမျိုးအဖွဲ့အစည်းများကလည်းပါဝင်ပူးပေါင်းနိုင်ဖို့အရေးကြီးပါတယ်ဒီနေရာမှာပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့လာမယ့်2015ခုနှစ်နိုဝင်ဘာလအစအဦးပိုင်းမှာအထွေထွေရွေးကောက်ပွဲကျင်းပဖို့ကြေပေးထုတ်ပြန်ကြေညာချက်ပြုထားပါတယ်ဒီလိုဆောက်တဲ့နေရာမှာရွေးကောက်ပွဲအောင်မြင်ချောမွေ့စွာဖြစ်ပေါ်နဲ့စနစ်ကြမဲ့ပေးနိုင်ဖို့ကြီးကြပ်နိုင်ဖို့ကိစ္စလည်းရွေးကောက်ပွဲကော်မရှင်အပါအဝင်လွှတ်တော်ကိုယ်လည်းအသီးသီးကရွေးကောက်ပွဲဝင်တဲ့နေရာမှာရွေးကောက်ပွဲဥပဒေလှုပ်ထုတ်လို့ဒီစီမံစည်းကမ်းများကိုနားလည်ဆောင်ပူလိုပါတယ်ထို့နည်းတူစွာပဲမဲဆန္ဒပေးကြမယ်ပြည်သူများအနေနဲ့လည်းမိမိမဲပေးရတဲ့နေရာမှာမဲပေးနိုင်ဖို့အတွက်အခွင့်အလမ်းရရှိဖို့နဲ့ဝင်ရောက်မဲပေးကြဖို့လည်းလိုပါတယ်
ရွေးကောက်ပွဲကျင်းပပြီလို့ရလာတဲ့ရွေးကောက်ပွဲရလကလက်ရှိမြန်မာအစိုးရခေါင်းဆောင်တွေနဲ့စစ်တပ်ကမကြိုက်တဲ့အဖြစ်ဖြစ်ခဲ့မယ်ဆိုရင်ရောလက်ခံပါမလားဆိုတဲ့စိုးရိမ်မှုနဲ့မေးခွန်းထုတ်မှုတွေလည်းရှိခဲ့ပါလေ
ပြည်သူရဲ့ဆန္ဒကိုကျွန်တော်တို့အလေးထားရမယ်ပြည်သူရဲ့ရွေးချယ်မှုကိုကျွန်တော်တို့အတည်ပြုပေးရမယ်ဒါမှအပြည်သူရဲ့လိုအပ်ချက်ကိုကျွန်တော်တို့ဖြည့်ဆည်းပေးနိုင်မှာဖြစ်ပါတယ
်မြန်မာနိုင်ငံမှာကျင်းပမယ့်ရွေးကောက်ပွဲနဲ့ပတ်သက်လို့အဓိကမေးခွန်းထုတ်သူတွေသိကျင်ကြတာကဖွဲ့စည်းပုံပြင်ဆင်ရေးပဲဖြစ်ပါလေဒီဖွဲ့စည်းပုံအခြေခံဥပဒေပါချက်တွေကပဲ NLD မျိုးသားဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်တမတော်အဖြစ်ရွေးခံနိုင်ရေးမှာအဓိကဟန်တာဖြစ်နေပါလေလွတ်တော်ဥက္ကဋ္ဌသူရအောင်ရှင်ဘန်းကတော့ဖွဲ့စည်းပုံပြင်ဆင်ရေးဆက်လက်ကြိုးပမ်းနေဆဲဖြစ်ပြီးလွတ်တော်ဆလာနဲ့ဆက်လက်လှုပ်ဆောင်သွားမယ်လို့ဂရီပေပြောဆိုပါတယ
်လွတ်တော်ဆက်ပြီးကျင်းပတဲ့အချိန်မှာဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ကိစ္စကိုဆက်လက်ပြီးကျွန်တော်တို့ကြိုးစားဆောင်ပါမယ်ပြည်ထောင်နဲ့ဖွဲ့စည်းပုံအခြေခံဥပဒေပြပြင်ပြောင်းလဲကိစ္စများဖွဲ့စည်းပုံခြေအဥ်ဒီ436ခါခွေးနဲ့ဆိုင်တဲ့ကိစ္စများတော့လွတ်တော်အတွင်းမှာဆက်လက်ဆောင်ပြီးအကယ်လို့များ436ခါကြီးများပါလာတယ်ဆိုလို့ရှင်တော့အမျိုးသားဆန္ဒခံခွဲဆက်လက်ဆောင်သွားမှာဖြစ်ပါတယ်အဲ့ဒီလိုဆောင်ရွက်တဲ့နေရာမှာ2015အထွေထွေရွေးကောက်ပွဲမတိုင်မီနဲ့အလွန်ဆုံး2015အထွေထွေရွေးကောက်ပွဲကာလအတွင်းမှာပြည်မြောက်အောင်ဆောင်ရွက်ဖို့မျှော်မှန်းထားရှိပါတယ်
။မြန်မာနိုင်ငံရဲ့အနာဂတ်မှာလက်ရှိအများစုအနိုင်ရထားတဲ့ကြက်ခိုင်ဖွံ့ဖြိုးရေးပါတီနဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်အကြားညွန်ပေါင်းစိုးရတည်းကဖွဲ့စည်းနိုင်မဲ့လားလားရှိပါသလားဆိုတဲ့မေးခွန်းထုတ်မှုတွေလည်းအခမ်းအနားမှာရှိခဲ့ပါတယ်
။နိုင်ငံအတွက်အများပြည်သူအတွက်ဆိုရင်ဒေါက်ဆန်းစုကြည်နဲ့ဒီနေရောနေပြင်ရောအနာဂတ်အတွက်ကိုပူပေါင်းဆောင်ရွက်ဖို့အသင့်ရှိပါတယ
်။အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌဂျွန်ဘိန်နာရဲ့ဖိတ်ကြားချက်အရဧပြီလ30ရက်နေ့ကနေမေလ6ရက်နေ့အထိတပတ်ကြာအမေရိကန်ပြည်ထောင်စုကိုလာရောက်တဲ့ခီးစဉ်တွင်လွှတ်တော်ဥက္ကဋ္ဌသူအောက်ရှင်မန်းရဲ့အဖွဲ့ဟာအမေရိကန်ထက်လွှတ်တော်နဲ့အောက်လွှတ်တော်မှရှိတဲ့ပါတီနဲ့စလုံးကထင်ကြရခေါင်းဆောင်တွေကိုတွေ့ဆုံပြီးမြန်မာနိုင်ငံမှာကျင်းပမယ့်ရွေးကောက်ပွဲနဲ့ဖွဲ့စည်းပုံပြင်ဆင်ရေးအခြေအနေတွေကိုရှင်းလင်းပြောဆိုခဲ့ပါတယ်ခင်ဗျာ။
ကိုသိန်းထိုင်ဦးပြပြပေးခဲ့တာဖြစ်ပါတယ်အခုကတော့ဖန်စီခံသတင်းထောက်တွေပြန်လွှတ်ပေးရေးတောင်းဆိုချက်တွေကိုလည်းတင်ပြပေးပါအောင်မယ်ပြပြပြောင်းလဲမှုကာလနောက်ပိုင်းမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တချို့ရှိလာပြီဆိုပေမဲ့စာနယ်ဇင်းသတင်းသမားတွေအပေါ်ချင်းချောက်တာတွေအေးအေးယူတာတွေကတော့ဆက်ရှိနေသေးပဲလို့သတင်းလွတ်လပ်ခွင့်ဆိုင်ရာအဖွဲ့တွေကဝေဖန်ထောက်ပြကြပါတယ်မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အထိမ်းအမှတ်ဖြစ်မြန်မာအစိုးရအနေနဲ့ဖန်စီအေးအေးယူခံထားရတဲ့စာနယ်ဇင်းသမားတွေကိုလွတ်ငင်းချမ်းသာခွင့်ပေးဖို့မြန်မာစာရေးဆရာများအသင်းတစ်ခုဖြစ်တဲ့ Ben Myanmar ကတောင်းဆိုလိုက်ပါတယ်။မိုက်ခင်ဖြူထွေးကတင်ပြထားပါတယ်ရှင်
။အရင်စစ်ဆိုးရလက်ထက်နဲ့နိုင်ရှင်ရင်ပြည်ပြင်းပြောင်းလဲမှုတွေရှိလာပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်တွေပိုမိုရရှိလာတယ်ဆိုပေမဲ့အကန့်အသတ်တွေကတော့အများကြီးရှိနေတုံးပဲလို့သတင်းစာနယ်ဇင်းသမားတွေစာရေးဆရာတွေကထောက်ပြဝေဖန်နေကြတာပါ။အရင်တော့ကလို့စင်စာနဲ့ထိန်းချုပ်တာမျိုးမရှိဘူးဆိုပေမဲ့နောက်ထပ်ထိန်းချုပ်မှုပုံစံတစ်မျိုးနဲ့တော့ကန့်သတ်မှုတွေကရှိနေတော့မယ်လို့မြန်မာစာရေးဆရာများအသင်းတစ်ခုဖြစ်တဲ့ပန်မြန်မာအဖွဲ့ကအတူရေးမှုကိုနေဖုံးလက်ကပြောပါရယ်
ဒီကတော့ပုံစံပြောင်းသွားတာပေါ့နော်အရင်တော့ကဒီ sensor နဲ့အဲ့လိုမျိုးမထပ်ပါဘူးပါညာဆိုတဲ့ပုံစံမျိုးကနေမှအခုကဟိုမထိန်ထိန်ချုပ်တဲ့ကျွန်တော်တို့မြင်တော့ဒီထိန်ချုပ်တဲ့ပုံစံတွေပြောင်းသွားတယ်ဆိုတဲ့ပုံစံမျိုးပေါ့နော်အရင် player တွေပြောင်းပြီးတော့ထိန်ချုပ်တဲ့ကန့်တတ်တဲ့ပုံစံတွေကလည်းဟိုအဲ့လိုမျိုးပုံစံပြောင်းသွားတဲ့သဘောမျိုးလိုပဲကျွန်တော်တို့အဲ့လိုမျိုးတချို့နေရာတွေမှာကျွန်တော်မြင်နေရကြအခုတော့တချို့ကိစ္စတွေမှာဒီ media တွေဝင်ပြီးတော့ပုံဖြတ်တာမျိုးတွေပေါ့နော်အဲ့လိုကိစ္စမျိုးတွေလည်းတွေ့နေရတယ်အဲ့တော့တကယ်တမ်းပြောမယ်ဆိုဟိုပေါ့အရင်တော့ဒီသတင်းလွတ်လပ်ခွင့်ဆိုတာကိုလုံးဝတားဆီးဖိတ်ဆို့ထားတာကလည်းမကောင်းတယ်လို့ကျွန်တော်အဲ့သတင်းမီဒီယာတွေကဒါမီဒီယာကိုမီဒီယာနဲ့တိုက်ဆိုတဲ့စကားမျိုးကိုသုံးပြီးတော့ပေါ့နော်ကျွန်တော်ဒီမီဒီယာတွေရဲ့ဘယ်ဝင်ပြီးပုံဖြတ်တာတွေမီဒီယာရဲ့ ownership တွေပေါ်မှာကျွန်တော်လွှမ်းမိုးမှုလောက်တာမျိုးတွေနောက်ပြီးကျွန်တော်လိုမီဒီယာသမားတွေကိုကျွန်တော်လွတ်လပ်ခွင့်တွေကိုကန့်တတ်တာပေါ့နော်စိုက်တာရေးတာရေးတာရောဒါမှမရှိနေဆိုတဲ့ကန့်တတ်မှုမျိုးတွေကြံနေတာမျိုးတွေနောက်ပြီးတော့ဒီလိုမျိုးကိုပါအီလိုကိစ္စမျိုးတွေကိုအခုချိန်ထိဘာမှအရေးကြီး function မရှိတာမျိုးတွေဒါရီကစင်ချောက်မှုတွေပဲလေအဲ့လိုဟာမျိုးတွေဆက်ရှိနေသေးတော့ဒီကြတယ်ကျွန်တော်တို့နောက်ပြန်မဆုပ်ဘူးဆိုတော့တော့မှဒါတန့်နေတဲ့သဘောလိုပဲကျွန်တော်ကပြောပါမှာ
ပြပြပြောင်းလေးဖော်ဆောင်နေတယ်လို့ဆိုရဲလက်ရှိမြန်မာဆိုရလက်ထက်မှာ Unity Channel ကသတင်းတောက်တွေဘိုင်မွန်းတက်နေချာနေနဲ့မြန်မာ Post Global Channel တွေကသတင်းနဲ့စာနယ်ဇင်းသမားတွေဖန်ဆီးရေးယူခင်ရတာတွေရှိခဲ့တယ်လို့မြန်မာစာနယ်ဇင်းသတင်းသမားတွေအပေါ်ဥပဒေတစ်ခုခုတုံးပြီးတော့ဖန်ဆီးထောင်ချတာတရားစွဲဆိုတာနဲ့ဥပဒေမဲ့တက်ဖြတ်မှုတွေဟာဆက်ပြီးတော့ရှိနေတင်တော့ဘူးလို့ကိုနေဖုံးလက်ကပြောပါတယ်
ကျွန်တော်တို့ကဒီစေတင်းလွတ်လပ်ခွင့်ရနိုင်ပြီလို့ပြောပေမဲ့လည်းကြာအဲ့လိုမျိုးမျိုးစုံတဲ့ဒီတင်းသမားတွေကိုဒီလိုမျိုးကြီးဆန်းစီထောင်ချတာတွေနောက်ပြီးတော့ကိုပါးကြီးလိုကိစ္စမျိုးဖြစ်တာတွေပေါ့နော်အဲ့လိုဟာမျိုးကြီးဖြစ်နေတော့ကျွန်တော်တို့ကချိန်ဆမှုတွေရှိနေသေးပဲလို့ကျွန်တော်ကတုံ့ပြန်တယ်လေအဲ့တော့တကယ်တမ်းကျတော့တင်းလွတ်လပ်ခွင့်တကယ်ပေးပြီဆိုတော့ဒီလိုမျိုးကိစ္စမျိုးတွေဒီလိုချိန်ဆမှုမျိုးတွေဒီလိုကန့်တတ်မှုမျိုးတွေတော့ကျွန်တော်တို့ကအားရမရှိသင့်ဘူးလို့ထင်တယ်ကြာအဲ့ဒါမျိုးတကယ်တမ်းရှေ့ဆက်ပြီးတော့ဒီဒီမိုဒီနိုင်ငံတစ်တစ်ခုကိုတကယ်တွားမယ်ဆိုတော့ဒီလိုကိစ္စမျိုးတွေကိုပါနည်းနည်းလေးရည်ယူဆောင်ရတာမျိုးနောက်မြန်မာလေးကျွန်တော်တို့တကယ်ဆက်မှန်ပြေးသွားတဲ့ဒင်းလွတ်လပ်ခွင့်မျိုးဟိုအမြန်ဆုံးအကောင့်တွေပေါ်လာမျိုးကျွန်တော်တို့ကလှုပ်စီနေတာပေါ့နော်အဲဒါကြောင့်မလို့ဒီလိုမျိုးစဉ်းစားရထုတ်တာ
ပေါ့မနေ့ကမေလ3ရက်နေ့ဟာကမ္ဘာသတင်းလွတ်လပ်ခွင့်နေ့ဖြစ်တာကြောင့်မလို့ဒီအထိမ့်ပဲအဖြစ်လက်ရှိမြန်မာနိုင်ငံမှာဖမ်းဆီးထိန်းသိမ်းထားတဲ့သတင်းသမားတွေကိုလူငင်းချမ်းသာခွင့်ပြုဖို့နဲ့ဒင်းထောက်ကိုပါကြီးတိတ်ဆုံမှုဖြစ်စေအမှုမှန်ပေါ်ပေါက်ရေးအတွက်အမြန်ဆုံးဆောင်ရွက်ပေးဖို့ကိုလည်းပြည်မြမအဖွဲ့ကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ပြည်ခဲ့တဲ့ဧပြီလကအမေရိကန်ပြည်ထောင်စုအခြေစိုက် Freedom House အဖွဲ့ကထုတ်ပြန်တဲ့ Freedom of the Press 2015ဆိုတဲ့အစင်ကန်စာထဲမှာလည်းမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဟာပြီးခဲ့တဲ့2014ခုနှစ်အတွင်းမှာကျဆင်းသွားတယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့ဒေသပေါင်း199ခုရဲ့သတင်းလွတ်လပ်ခွင့်ကိုလေ့လာပြီးအစိုးဆုံးနိုင်ငံကိုအမှတ်တရအထိသတ်မှတ်တာမှာမြန်မာနိုင်ငံဟာ2013ခုနှစ်တုန်းကအမှတ်90ရခဲ့ရာကနေ2014ခုနှစ်မှာတော့83မှတ်ကိုရောက်သွားတာကြောင့်သတင်းလွတ်လပ်ခွင့်အခြေအနေကျဆင်းသွားတယ်ဆိုတာကိုထောက်ပြနေတာပါ။ဒါဟာ3နှစ်ဆက်တိုက်ရခဲ့တဲ့တိုးတက်မှုနောက်ပြန်ဆုတ်သွားတာဖြစ်တယ်လို့ Freedom House အဖွဲ့ရဲ့အရှေ့အာရှဒေသဆိုင်ရာအကြီးအကဲသုတေသီ Sarah Cook ကပြောပါတယ်။ဒီကနေ့အတွင်းမြန်မာနိုင်ငံမှာသတင်းသမားတွေဖမ်းဆီးထိန်းသိမ်းခံရတာတွေမှာထောက်ချခံရတာတွေရှိခဲ့တာပြည်ပသတင်းတောက်တချို့ပြည်ဝင်ခွင့်ဗီဇာလျှောက်ရမှာပြင်းထန်တဲ့ကန့်သက်ချက်တွေကြုံရတာတွေရှိခဲ့တယ်လို့လည်းဆာရာခွတ်ကထောက်ပြပါရရှင်
။မက်ခင်ဖြူထွေပြောပြပေးခဲ့တာဖြစ်ပါရရှင်ဒေတာတွင်သတင်းတပုတ်ကိုအလှည့်ပေးခြင်းပါတယ်။မူရစေဝါမှောင်ခိုမှုနဲ့ပြစ်ဒဏ်စီရင်ခံထားရသူနှစ်ယောက်ကိုကွက်မြက်လိုက်တဲ့ကိစ္စပေါ်ကန့်ကွက်တဲ့အနေနဲ့ဩစတြေးလျနိုင်ငံအစိုးရကသူ့ရဲ့အင်ဒိုနီးရှားနိုင်ငံဆိုင်ရာသံမှတ်ကြီးကိုပြန်လည်ခေါ်ယူထားပါတယ်။ဩစတြေးလျနိုင်ငံသားအန်ဒရူးချန်နဲ့မူရန်ရှုကူမာရန်တို့နှစ်ယောက်ကိုတခြားတေးတံအဖြစ်ပေးခံထားရတဲ့ဘရာဇီးနိုင်ဂျီးရီးယားအင်ဒိုနီးရှားနိုင်ငံသားတွေနဲ့အတူတနက်နဲ့ပြစ်ခတ်ကွပ်မျက်လိုက်တာဖြစ်ပါတယ်။အခုလိုအဖြစ်ပေးတာဟာအင်ဒိုနီးရှားနိုင်ငံရဲ့မူရစေဝါကုန်ကူးမှုတိုက်ဖျက်ရေးအတွက်မရှိမဖြစ်အရေးပါတဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်လို့အင်ဒိုနီးရှားအာဏာပိုင်တို့ကပြောဆိုတဲ့အကြောင်းကိုတော့ VOA သတင်းတောက် Phil Massa စစ်တနီမြို့တော်ကနေသတင်းရေးသားထားတာကိုဥဆံမိုးဝေကပြောပြပေးပါအောင်ရှင်
။အင်ဒရူးချန်နဲ့မြူရန်စုခုမာရန်တို့နှစ်ယောက်ကိုထောက်ခံသူတွေကတော့သူတို့နှစ်ယောက်ဟာသူတို့ကျူးလွန်ခဲ့ကြတဲ့အင်ဒိုနီးရှားကနေဩစတြေးလျနိုင်ငံကိုဟီရိုအင်း၈ကီလိုကျော်ခိုးထုတ်ဖို့ကြိုးပမ်းခဲ့တဲ့ရာဇဝဲမှုကိုနောင်တရပြီးတော့ပြုပြင်ခဲ့ကြပြီလို့ဆိုပါတယ်။ဆယ်စုနှစ်တစုနီးပါးတေးတန်းချမှတ်ခံထားရစဉ်ကာလအတွင်းချန်ဟာခရီးယန်တဲအုပ်ဆရာတယောက်ဖြစ်လာခဲ့တယ်လို့စုခုမာရန်ဟာဆိုရင်လည်းထူးချွန်ပျော်မြောက်တဲ့အမှုပညာရှင်တယောက်ဖြစ်လာခဲ့ပါပြီ။အသက်ချမ်းသာခွင့်ပေးဖို့အတွက်အသနာခံနေတဲ့ဂျာကပဲသူတို့နှစ်ဦးစလုံးကိုဗိုလ်ရူးနေညတကောင်ရန်အချင်းအင်ဒိုနီးရှားနိုင်ငံမှာတနက်ပြစ်အဖွဲ့နဲ့ပြစ်ခတ်ကွပ်မျက်လိုက်ပါတယ်။သူတို့နှစ်ယောက်ကိုတခြားဒေသအပြစ်ပေးခံထားရတဲ့ဘရာဇီး၊နိုင်ဂျီးရီးယား၊အင်ဒိုနီးရှားနိုင်ငံသားတွေနဲ့အတူကွပ်မျက်လိုက်တာဖြစ်ပါတယ်။ဘရာဇီးနိုင်ငံကလည်းသူတို့ရဲ့နိုင်ငံသားကိုကွပ်မျက်လိုက်တဲ့အပေါ်လုံးဝစိတ်ထိခဲ့ရကြောင်းပြောဆိုလိုက်တယ်လို့ဘရာဇီးနိုင်ငံသားဟာစိတ်ပိုင်းဆိုင်ရာချိုးယွင်းနေသူဖြစ်တယ်လို့သူ့ရဲ့မိသားစုကပြောပါတယ်။ ဩစတြေးလျနိုင်ငံသား၂ယောက်ရဲ့အသက်ကိုချမ်းသာခွင့်ပေးဖို့ဩစတြေးလျအစိုးရရဲ့မေတ္တာရက်ခံချက်ကိုဥပိ္ပခာပြုခဲ့တဲ့အတွက်ဩစတြေးလျကဒေါသထွက်နေပါတယ်။ဒါကြောင့်ကန့်ကွက်တဲ့အနေနဲ့အင်ဒိုနီးရှားနိုင်ငံဆိုင်ရာတာအမတ်ကြီးကိုပြန်ခေါ်ယူလိုက်တာဖြစ်တယ်လို့ဩစတြေးလျဝန်ကြီးချုပ်တိုနီအဘော့ကပြောပါတယ်
။ It is very unusual, indeed unprecedented, for an ambassador to be withdrawn. So I don't want to minimize the gravity of what we've done.
ဒါဟာပြည်ပြစ်စင်မဟုတ်ပါဘူးပြောရရင်မကြုံစဘူးဖြစ်ရပါတယ်။သံမကြီးကိုပြန်လဲခေါ်ယူလိုက်တာဟာကျွန်တော်တို့ရဲ့အလေးနဲ့ထားလို့တဲ့အနေထားကိုအသေးဖွဲကိစ္စလွတ်ပြစ်တာမျိုးမခံနိုင်လို့ပါ။စေတံပေးကွန်မြတ်တော့မယ်ဆိုတာထင်ရှားသေးကြလာခြင်းကဆလို့ဝန်ကြီးအဆင့်အဆက်အသွယ်ပြုလုပ်ထားတာတွေကိုအချိန်အတိုင်းကြာတစ်ခုထိရဆိုင်ထားလိုက်ပါတယ်။ဝန်ကြီးအဆင့်အဆက်အသွယ်တွေဆက်လက်ရဆိုင်ထားသလိုဆက်ပြီးတော့ကာလတစ်ခုထိလည်းပဲရဆိုင်ထားဦးမှာဖြစ်ပါတယ
်။ Mr. Abbott အနေနဲ့အကြီးအကျယ်မကြေမနက်ဖြစ်နေတယ်ဆိုပေမဲ့အင်ဒိုနီးရှားနိုင်ငံနဲ့ဆက်ဆံရေးဟာအရေးကြီးဆုံးအချက်တွေထဲမှာရှိနေတယ်ဆိုတာကိုတော့ဩစတြေးလျကအတိအမှတ်ပြုပါတယ်။စီးပွားရေးဆက်ဆံမှုကလည်းအရေးပါသလို2002ခုနှစ်ကဘာလီဘုံခွဲမှုအတွင်းဩစတြေးလျနိုင်ငံသား88ဦးတေဆုံးခဲ့ပြီးတဲ့နောက်နှစ်နိုင်ငံပူးတွဲအစွန်းရောက်ဝါဒဆန့်ကျင်ရေးလုပ်ငန်းကလည်းရှိနေပါသေးတယ်။အခုလိုတေတန်းကွတ်မြက်အပစ်ပေးတာဟာအင်ဒိုနီးရှားနိုင်ငံရဲ့မူရစ်ဆေးဝါးကုန်ကူးမှုတိုက်ဖျက်ရေးအတွက်မရှိမဖြစ်အရေးပါတဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်လို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။ဒါပေမဲ့ဩစတြေးလျအထက်လွှတ်တော်အမတ်Nick Sanupon ကတော့တမရဂျိုကိုဝီဒိုဒိုဟာအခုလိုလူတွေကိုတပ်ပြပြီးတော့အင်ဒိုနီးရှားနိုင်ငံမှာသူ့အပေါ်လူကြိုက်နဲလာနေကြကိုအဖတ်ဆဲဖို့ကြိုးစားတာဖြစ်တယ်လို့စွပ်စွဲလိုက်ပါတယ်
။ President Widodo is a pathetically weak leader who tried to prop up his popularity in Indonesia.
Widodo ဟာအလွန်ပြောင်းညံ့တဲ့ခေါင်းဆောင်ဖြစ်ပါတယ်။အခုလိုလူတွေကိုတေးတန်းအပြစ်ပေးကွပ်မြစ်လိုက်ပြီးသူ့နိုင်ငံထဲမှာသူ့ကိုလူကြိုက်ပြန်များလာအောင်ကြိုးစားတာပါ။
ဖိလစ်ပိုင်နိုင်ငံသူအမျိုးသမီးအကျဉ်းသားကိုတော့သူမကိုမူရစ်ဆေးဝါးတည်ဆောင်ခိုင်းသူတခြားအမျိုးသမီးတယောက်ကဖိလစ်ပိုင်နိုင်ငံရဲတပ်ဖွဲ့မှအဖမ်းခံလိုက်တဲ့အတွက်ကွပ်မြက်တေးတံမပေးခင်နောက်ဆုံးမိနစ်မှာပြည်တံကိုရွှေ့ဆိုင်းထားလိုက်ပါတယ်။ကနဦးကွပ်မြက်ဖို့စီစဉ်ထားတဲ့အထက်မှာပါဝင်သူပြင်သစ်နိုင်ငံသားကိုလည်းဥပဒေကြောင်းအရယူကန်ဝင်နိုင်မှုအတွက်အင်ဒိုနီးရှားအာဏာပိုင်တွေကတေးတံကိုယာယီဆိုင်းငံ့ထားလိုက်တယ်လို့သိရပါတယ်ခင်ဗျာ
။ဥဆောင်မွေပြပြပေးခဲ့တာပါရှင်စနေနေ့ညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲစနေနေ့ညနေခင်းအစီအစဉ်တွေမကြိုက်ခင်မှာအဆုံးတတ်တော့မှာမလို့အခုတော့ဂျန်နေသေးတဲ့အချိန်တွင်မှာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကကြီးညာပေးပါအောင်ရှင
်နီဘောနိုင်ငံမှာအင်အားပြည့်မြင်ငင်ကြီးလှုပ်ခတ်ခဲ့တာသတင်းတစ်ပတ်ကြာလာတဲ့အထိအဝေးလံခေါင်းဖျားတဲ့နေရာတွေစီကိုကယ်ဆယ်ရေးအကူအညီတွေမရောက်နိုင်သေးပဲဖြစ်နေပါတယ်ဒီဘောတနိုင်ငံလုံးနီးပါးကြဲကြဲပြက်ပြက်အပြည့်အစည်းတွေဖြစ်ခဲ့တဲ့မြင်ငင်ရင်တွင်မှလူပေါင်း6600ထဲမှနေတည်ဆုံးခဲ့တယ်လို့နီးဘောရဲတပ်ဖွဲ့ကပြောပါရယ်နိုင်ငံတကာကူညီကယ်ဆယ်ရေးတွေရောက်ရှိနေပေမဲ့နီးဘောအစိုးရရဲ့ညှိနှိုင်းဆောင်ရွက်မှုဘိုင်းမှာအားနည်းနေတဲ့အတွက်လိုအပ်တဲ့နေရာတွေစီကိုအကူအညီတွေမရောက်နိုင်သေးတာလို့အဲ့ဒီမှာရှိနေတဲ့သတင်းတောက်တွေကပြောပါရယ်ငရင်တန်ခံထားရတဲ့လူပေါင်း2,000ထဲမှနေအတွက်နောက်ထပ် 3 လလောက်အထိယာယီတဲတွေတောက်ရည်တန့်တွေအစားအစာနဲ့ဆေးဝါးလိုအပ်မှုတွေရှိနိုင်တယ်လို့ကုလသမဂ္ဂကလည်းပြောထားပါရယ်UK ရဲ့ဒုတိယမြောက်အင်ရှစ်မင်းသားဝီလျံနဲ့ဇနီးကက်သရင်မစ်ဒယ်တန်တို့ကနေပြီးတော့ဒီကနေ့စနေနေ့မှာတမိလေးဖွားမြင်ပါတယ်။ Cambridge မြို့သားကတော့ကက်သရင်ကနေ UK ရဲ့စတုထမြောက်အင်ရှစ်ဆန်ဖြစ်မဲ့တမိလေးကို၈ပေါင်၃အောင်စားနဲ့မွေးဖွားခဲ့တယ်လို့ Kensington နန်းတော်ကနေပြီးတော့သတင်းထုတ်ပြန်ခဲ့ပါတယ်။ဒီပထမသားဦးလေးမင်းသား George ကိုမွေးဖွားခဲ့တဲ့ London မြို့က St Mary ဆေးရုံရဲ့ Lindo ဆောင်မှာပဲဒုတိယတမိလေးကိုမွေးဖွားခဲ့တာဖြစ်ပါတယ်။ရှဲကဖန်ဆီးထားချိန်အတွင်းမှာ Freddie Gray ဆိုတဲ့ဒီလူမဲတူဦးတည်ဆုံးခဲ့ရပြီးတော့မငြိမ်မသက်ဖြစ်ခဲ့လို့ညမထွက်ရမင်းထုတ်ပြန်ထားတဲ့ Baltimore မြို့မှာအဲ့ဒီညမထွက်ရကာဖျူးအမိန့်ကိုချိုးဖောက်ပြီးတော့တောက်ချနေတော့ကဒီထွက်ပြီးတော့ဆန္ဒပြတဲ့လူတချို့ကိုရဲကနေပြီးတော့ဖန်ဆီးခဲ့ပါတယ်ရှင်
။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကြီးညာပေးခဲ့တာပါ။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကမဆုမွန်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ကလန်းဘွန်ကာလီယိုဖြစ်ပါတယ်ရှင်။ကျွန်မသင်္ကီထိုက်ပါ။ View American အသံညနေခင်းမြန်မာဘာသာအစီအစဉ်ဒီမကြိုက်ခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်ရှင်။နောက်2နာရီအကြာည9နာရီကနေ10နာရီထိထုတ်လွှင့်မယ့်အစီအစဉ်မှာပြန်ပြီးဆုံတွေ့ကြရအောင်ပါ။ View ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.